နော်ဝေးနိုင်ငံမှာပြီးခဲ့တဲ့လကလူပေါင်း69ယောက်ကိုတတ်ခဲ့ပါတယ်လို့ဝန်ခံထားတဲ့သူကိုတင်းကျပ်တဲ့အဆောက်အအုံတွေနဲ့အခင်းဖြစ်ခဲ့ရာကျွန်းပေါ်ကိုပြန်ခေါ်သွားခဲ့တာမှဘလို့တတ်ဖြတ်ခဲ့တယ်လဲဆိုတဲ့အသေးစိတ်အချက်အများကြီးကိုသူကပြန်ပြောပြတယ်လို့သက်ဆိုင်ရာကပြောပါတယ်။အော့စလိုမြို့တော်ရဲ့အနောက်မြောက်ဘက်25မိုင်လောက်မှရှိတဲ့ဥတိုယာကျွန်းမှာဇူလိုင်လ22ရက်နေ့ကလူငယ်တွေကိုသူဘလို့ပြစ်ခတ်ခဲ့တယ်ဆိုတာကိုဖြစ်ခဲ့တဲ့နေရာတွေစီကိုတနင်္ဂနွေနေ့ကပြန်သွားပြီးတော့တနတ်သမား Anders Behring Breivik ကရဲကိုပြောပြခဲ့တယ်လို့အစိုးရအကျိုးဆောင် Paul Frederick Holt ကပြောပါတယ်ရှင်းနိုင်ကြတဲ့ပြန်လည်တရုတ်ပြမှုအားလုံးကိုတရားရုံးမှတက်တဲ့အဖြစ်နဲ့သုံးနိုင်ဖို့အတွက်လည်းဗီဒီယိုမှတ်တမ်းတင်ထားတယ်လို့တာဝန်ရှိသူတွေကပြောပါတယ်။နော်ဝေးသတင်းမီဒီယာတွေမှပြသနေတဲ့ရုပ်မြင်သံကြားပုံတွေထဲမှာတော့အဲ့ဒီကျွန်းစီကိုသူအရင်စီးသွားခဲ့တဲ့ကတို့သင်းမောနဲ့ပဲတာဝန်ရှိသူတွေနဲ့အတူ Breivik ကိုပြန်ခေါ်သွားတာကိုတွေ့ရပါတယ်။ကြီးကအင်ဂျီဝစ်ထားတဲ့ Breivik ကိုထွက်ပြေးမသွားနိုင်အောင်ကြိုးနဲ့လည်းချီထားပါတယ်။သူပြစ်ခတ်မှုတွေလုပ်ခဲ့တဲ့နေရာတွေကိုညွှန်ပြနေတာရေကူးထွက်ပြေးဖို့စ조사ကြတဲ့သူတွေကိုပြစ်ခတ်ပုံတွေကိုလုပ်ပြနေတာကိုလည်းရုပ်သံသတင်းတွေထဲမှာတွေ့ရပါတယ်။အဲဒီကျွန်းပေါ်မှာပြစ်ခတ်တပ်ဖြတ်မှုတွေကိုမလုပ်ခင်မှာအော့စလိုမြို့ထဲမှာ၈ရောက်တည်ဆုံးခဲ့ရတဲ့အစိုးရယုံဘုံခွဲမှုကိုလည်းလုပ်ခဲ့ပါတယ်လို့အသက်32နှစ်အရွယ် Anders Behring Breivik ကဝန်ခံထားပါတယ်။